ကုလသမဂ္ဂဒုရေတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်မြန်မာနိုင်ငံကိုဇွန်လအတွင်းမှာပဲလာရောက်ဝင်လို့ကြားလို့ပါဆိုတော့လေဘယ်တော့လောက်လာရောက်ဖို့များအစီအစဉ်ရှိပါလဲရှင်အဲ့ဒီအထူးကိုယ်စားလှယ်ရလေ
အခုဇွန်လလေလောက်မှလာဖို့ကျွန်တော်တို့နယူးယောက်ဘက်မှစတင်ညှိနှိုင်းနေပါတယ်အဲ့တော့ခီးစဉ်အသေးစိတ်ကတော့ကျွန်တော်တို့မကြခင်ထုတ်ပြန်သွားမှာပါအဲ့တော့အခုအဓိကအဖြစ်တော့သူသွားရောက်လို့တဲ့နေရာတွေကျွန်တော်တို့အချိန်ကာလကိုကျွန်တော်တို့နယူးယောက်နဲ့ဂျနီဗာမှာစတင်ညှိနှိုင်းဆဲပဲဖြစ်ပါတယ
်ဟုတ်ကဲ့
အဲ့တော့ဒီဂျွန်လလေလောက်မှာတော့လာဖို့ရထားပါတယ
်ဟုတ်ကဲ့သူရဲ့ခီးစဉ်နဲ့ပတ်သက်ပြီးတော့ဆရာတို့ဘလောက်အတိုင်းထားဒီအခုပြောလို့ရနိုင်မလဲရှင်သူဘာတွေစီစဉ်ထားလဲရှင်ဟုတ်ကဲ့
အချိန်မှာတော့ကျွန်တော်တို့ဘက်ကတရားဝင်ဗေဒီသားတွေတွားရောက်မယ်ဆိုတဲ့ဟာတော့ကျွန်တော်တို့ဘက်ကတရားဝင်အဆိုပြုထားခြင်းမရှိသေးပါဘူးအဲ့တော့အခုကျွန်တော်တို့နယူးယောက်နဲ့ဂျနီဗာမှာကျွန်တော်တို့ရဲ့အမြဲတမ်းကိုယ်စားလှယ်နဲ့အလို့သဘောစတင်တွေ့ဆုံဆွေးနွေးမှုပဲရှိပါသေးတယ်အဲ့တော့သူတို့ဘက်ကခီးစဉ်သွားရောက်လို့တဲ့နေရာတွေတရားဝင်ပြောလာတဲ့ခါမှာကျွန်တော်တို့ညှိနှိုင်းဆောင်ရွက်ပြီးမှဖြစ်ပါတယ်အဲ့တော့ခီးစဉ်ကိုတော့ကျွန်တော်တို့မူအားဖြင့်ကျွန်တော်တို့သဘောတူထားပြီးဖြစ်ပါတယ
်ဟုတ်ကဲ့ဆိုတော့မြန်မာအစိုးရဘက်ကရောရှင်သူဘယ်နေရာတွေသွားဖို့စီစဉ်လိုက်မယ်လို့ဟိုယူဆလို့ရနိုင်လဲရှင်ဟုတ်ကဲ့
အဲလက်တလောကျွန်တော်တို့ကနဦးဆွေးနွေးချက်ရတော့ဒါသူဒီရခိုင်ပြည်နယ်ကိုသွားဖို့တော့ကျွန်တော်တို့အကြံမြင်ပေးရပါတယ်အဲ့တော့သူသွားလို့တဲ့ခီးစဉ်အသေးစိတ်ကိုတော့ကျွန်တော်တို့အခုထိတော့ကျွန်တော်တို့မသိရသေးပါဘူးခင်ဗျာ
ဟုတ်ကဲ့ကုလသမဂ္ဂအပါဝင်ပေါ့လေနိုင်ငံတကာအဖွဲ့အစည်းတွေအခုမြန်မာနိုင်ငံတွင်းကိုလာရောက်ကြတဲ့နဲ့ပတ်သက်ပြီးတော့ဒါမြန်မာပြည်တွင်းရေးကိုဝင်ရောက်ဆွတ်ဖက်မှုလို့တုံ့တက်တာတွေလည်းရှိတယ်ပေါ့နော်ဆရာဆိုတော့အဲ့ဒီလိုပြောကြားချက်တွေအပေါ်ရောဆရာအနေနဲ့ဘယ်လိုမြင်ပါလဲရှင်ဟုတ်ကဲ့
ကျွန်တော်တို့မြန်မာနိုင်ငံအစိုးရရဲ့လက်ရှိ policy ကဒါကုလသမဂ္ဂနဲ့ကျွန်တော်ပူးပေါင်းဆောင်ရွက်နေပါတယ်အဲ့တော့ဒါကတော့ကျွန်တော်တို့နိုင်ငံတကာမီဒီယာမှာတော့သူတို့ပြောဆိုချက်တွေတော့ရှိနိုင်မှာပါဒါပေမဲ့အခုကျွန်တော်တို့လက်တလောအနေထားမှာကိုပဲဒီကုလသမဂ္ဂအတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်ကိုလည်းကျွန်တော်တို့လက်ခံဆောင်ရွက်သွားမှာဖြစ်ပါတယ်။ဒါအပြင်စောစောပိုင်းတုန်းကလည်းကုလသမဂ္ဂလုံခြုံရေးကောင်စီကကိုယ်စားလှယ်ဖွဲ့ကိုကျွန်တော်တို့လက်ခံပြီးဖြစ်ပါတယ်။အဲ့တော့ဒါကကျွန်တော်တို့ရဲ့ပွင့်လင်းမြင်သာမှုနဲ့ကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်မှုကိုကျွန်တော်တို့ထုတ်ပေါ်ပြသခဲ့ခြင်းဖြစ်ပါတယ်။အဲ့တော့ဟိုအပြည့်အဝပြောဆိုနေတာတဲ့ဆိုင်ကျွန်တော်တို့အပြည့်အဝပူးပေါင်းဆောင်ရွက်တာပို့ပြီးတော့အရှင်ပြေမယ်လို့ယုံကြည်ပါတယ်
။ဟုတ်ကဲ့အခုဒီကုလသမဂ္ဂအထူးကိုယ်စားလှယ်ရဲ့ဒီခရီးစဉ်ကပေါ့လေမြန်မာနိုင်ငံအတွက်ဘလို့အကျိုးရရလာနိုင်မယ်လို့ဆရာတို့အနေနဲ့မျှော်လင့်လို့ရမှာတဲ
့အဓိကကတော့ဒါကျွန်တော်တို့ ਨੇ ကုလသမဂ္ဂအကွင့်အမှုချုပ်ကြားမှာကျွန်တော်တို့ပူးပေါင်းဆောင်ရွက်သွားနိုင်မယ့် mechanism တစ်ခုဖြစ်ပါတယ်။အဲ့တော့အရင်တော့လည်းကျွန်တော်တို့ PJ နမ်ပြားကိုဒီကုလသမဂ္ဂအကွင့်အမှုချုပ် ਨੇ ကျွန်တော်တို့ ਨੇ ညှိနှိုင်းဆောင်ရွက်ပေးဖို့တာဝန်ပေးခဲ့ပူပါတယ်။အဲ့တော့ကျွန်တော်တို့ ਨੇ ပူးပေါင်းဆောင်ရွက်တဲ့အခါမှာကျွန်တော်တို့ ਨੇ ကုလသမဂ္ဂဌာနချုပ် ਨੇ ပူးပေါင်းဆောင်ရွက်တဲ့အခါမှာပို့ပြီးအဆင်ပြေချောမွေ့စေဖို့အတွက်တာဝန်ပေးအပ်ခြင်းလို့ကျွန်တော်တို့သုံးသပ်ပါတယ်။အဲ့တော့ကျွန်တော်တို့အနေနဲ့လည်းဒီ special envoy နဲ့ကျွန်တော်တို့ပူးပေါင်းဆောင်ရွက်သွားမှာဖြစ်ပါတယ်ခင်ဗျာ
။ဟုတ်ကဲ့နောက်ဆုံးတစ်ခုပါဆရာ Bangladesh ဘက်ကိုထွက်ပြေးသွားတဲ့ Hindu နဲ့ Muslim စုစုပေါင်း1000ကျော်ပေါ့လေမြန်မာအစိုးရကစည်ရင်းပြုစုထားတယ်။အဲ့ဒါနဲ့ပတ်သက်ပြီးတော့ဆရာဘာများရှင်းပြနိုင်မလဲရှင်နောက်ဆုံးချိန်နေပေါ့
အဓိကကျွန်တော်ပြောချင်တဲ့အချက်ကဒီမြန်မာနိုင်ငံနဲ့ Bangladesh နိုင်ငံအကြားကျွန်တော်တို့ repatriation လုပ်ဖို့အတွက်ကျွန်တော် arrangement ကိုကျွန်တော်မနစ်ကနိုဝင်ဘာကထိုးပါတယ်။နောက်ကျွန်တော်တို့ physical arrangement ကိုကျွန်တော်တို့ January လကကျွန်တော်တို့နေပြည်တော်မှာလက်မှတ်ရေးထိုးပါတယ်။အဲ့တော့အဲ့ဒီအစည်းအဝေးအပြီးမှာကျွန်တော်2018ခု January လကလေးကဒီပုဂ္ဂိုလ်တွေစီးရင်ကို Bangladesh ဘက်ကိုပေးရခဲ့ခြင်းဖြစ်ပါတယ်။အဲ့တော့ဒီ Hindu 444ဦးကျွန်တော်တို့ကိင်္ဂနာအတိကျ444ဦးဖြစ်ပါတယ်။ကျန်တာကတော့ကျွန်တော်တို့ဒီစစ်စစ်ပြီးဖြစ်တဲ့ကျွန်တော်တို့တစ်ဖက်နိုင်ငံကိုထပ်ပြီးတင်းရှောင်နေတဲ့လူပုဂ္ဂိုလ်တွေ950ကျော်ရှိဖြစ်ပါတယ်။အဲ့တော့ဒီပုံကိုတွေကအချိန်မီတွင်ကျွန်တော်တို့ပဲပြန်လဲဝင်ရောက်နိုင်တဲ့အနေအထားရှိပါတယ်။ဒါပေမဲ့အခုထိကျွန်တော်တို့ဒီပြန်လဲဝင်ရောက်ခြင်းမရှိသေးတဲ့အတွက်ကျွန်တော်တို့ဒီ Bangladesh ဘက်ကိုလည်းကျွန်တော်တို့တရားဝင်ကျွန်တော်တို့ထပ်မံနှိုးဆော်ထားပါတယ်။အဲ့တော့သူတို့ဒီစစ်စစ်ပြီးဖြစ်တဲ့အတွက်အချိန်မီတွင်ကျွန်တော်တို့ပြန်လာနိုင်ပါတယ်။အထူးသဖြင့်ကျွန်တော်တို့ဒီ Hindu 444ယောက်ထဲမှာ78ဦးဒီကျွန်တော်တို့မြန်မာနိုင်ငံသားစစ်စစ်ကကန်ဆောင်ထားတဲ့လူတွေလို့ကျွန်တော်တို့စစ်စစ်သိရှိရတဲ့အတွက်ကျွန်တော်တို့ Bangladesh နိုင်ငံကမှကျွန်တော်တို့ counselor access တောင်းဖို့လဲကျွန်တော်တို့အခုနိုင်ငံသားရေးဝန်ကိုတောင်းဆိုထားပြီးဖြစ်ပါတယ
်။ဟုတ်ကဲ့ဆိုတော့ပြန်လည်ခံရေးအစီအစဉ်ဘယ်တော့လောက်စနိုင်လိမ့်မယ်လို့ဆရာအနေနဲ့ဟိုတုံ့တက်လို့ရမလဲ
။အခုကျွန်တော်တို့ကတော့ January 23ရက်နေ့ကကျွန်တော်တို့အစီအစဉ်ဖြစ်နေပါပြီ။အဲ့တော့ပြန်လည်လက်ခံရေးဆိုတဲ့အခါမှာတစ်ဖက်ကလွှဲပြောင်းတဲ့ပေါ်လဲမူတည်ပါတယ်။တစ်ဖက်ကအခုထိကျွန်တော်တို့ကိုလွှဲပြောင်းခြင်းစည်ရင်ပေးဖို့ခြင်းမရှိသေးတဲ့အတွက်ကျွန်တော်တို့ဆောင်ဆိုင်နေစေဖြစ်ပါတယ်ခင်ဗျာ။
ဟုတ်ကဲ့ဟုတ်ကဲ့ဆရာအခုလိုဖြစ်ကြပြတဲ့ကျေးဇူးများကြီးတင်ပါတယ်ရှင်
ဟုတ်ကဲ့ကျေးဇူးပါခင်ဗျာ